တန်တွဲဒေသတဝိုက်တိုက်ပွဲတွေအတွက်မှာစစ်ကောင်စီတပ်အလောင်း400ကျော်နဲ့လက်နက်ခဲအမြောက်များကိုသိမ်းဆည်းရမိတယ်ဆိုပြီးတော့ EE အရခတ်တပ်တော်ကထုတ်ပြန်ပါလေတန်တွဲလေဆိပ်ပါဝင်တန်တွဲမျိုးဝင်းကျင်စစ်ကောင်စီတပ်စခန်းတွေတရင်ထဏချုပ်တွေကို EE ဘက်ကသိမ်းပိုက်ရရှိထားပြီးတော့တန်တွဲမျိုးကိုသိမ်းယူဖို့လက်ကျန်စစ်ကောင်စီတရင်တစ်ခုပဲကျန်တော့တယ်ဆိုပြီးတော့ EE သတင်းပြန်ကြားရေးကထုတ်ပြန်ပါလေတန်တွဲမျိုးကိုသိမ်းယူဖို့တိုက်ပွဲတွေပြင်းထန်နေစေရှိပြီးတော့အရခတ်တပ်ရဲ့မျိုးသိမ်းတိုက်ပွဲတွေမှာခက်ခဲတဲ့မျိုးသိမ်းတိုက်ပွဲတရားဖြစ်တယ်လို့လည်းဆိုပါတယ်စစ်ကောင်စီတပ်မတိုင်ရင်းနေပြင်ဘင်္ဂလားပင်လယ်ပြင်မှာတပ်ဆွဲထားတဲ့စစ်သင်္ဘော၅စင်းပါတဲ့စစ်အရင်အုပ်စုကပါလက်နက်ကြီးဖြစ်ကူလေကြောင်းဖြစ်ကူတွေနဲ့စစ်ကောင်စီဘက်ကတန်တွဲမျိုးကိုခုခံကာကွယ်ခဲ့ကြတယ်လို့အေအေကထုတ်ပြန်ပါတယ်ရခိုင်တိုက်ပွဲသတင်းအေအေထုတ်ပြန်ချက်ပေါ်မှာစစ်ကောင်စီဘက်ကတစုံတရာတုံ့ပြန်တာမတွေ့ရသေးသလိုရခိုင်တိုက်ပွဲနောက်ဆုံးချိန်နေနဲ့ပတ်သက်လို့လည်းထုတ်ပြန်တာမျိုးရှိသေးပါဘူးဒါပေမဲ့ဘင်္ဂလားဒေ့ရှ်နဲ့စိန့်ပါတင်ကျွန်းကိုကူတန်းတွာလာနေတဲ့ UND အနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရဝန်ထမ်းတွေတင်ဆောင်လာတဲ့ဘင်္ဂလားဒေ့ရှ်ကမ်းခြေစောက်ရင်နဲ့ရပ်ဖက်ရင်အချို့ကိုအီဘက်ကနေပြီးတော့ပစ်ခတ်ခဲ့တယ်ဆိုပြီးတော့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်စိန့်ပါတင်ကျွန်းဟာမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံခြားပိုင်နဲ့အငင်းပွားမှုရှိခဲ့တဲ့နေရာလေးဖြစ်ပါတယ်ခင်ဗျ